မြန်မာနိုင်ငံကို၃ရက်ကြာရောက်ရှိနေတဲ့ဂျာမနီသမ္မတယွာဟင်ဂုတ်ဟာသမ္မတဦးသိန်းစိန်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်တာဆန်းစုကြည်တို့ကိုဒီကနေ့နေပြည်တော်မှာတီးခြားစီတွေ့ဆုံခဲ့ပါတယ်။သမ္မတဦးသိန်းစိန်နဲ့တွေ့ဆုံရမှာနှစ်နိုင်ငံဆက်ဆံရေးတိုးမြင့်ဖို့အပါအဝင်ဂျာမနီကမြန်မာကိုချေထားတဲ့အကြွေးစုစုပေါင်းတွေက90ရာခိုင်နှုန်းကိုလျှော့ပစ်ဖို့သဘောတူလက်မှတ်ရေးထိုးခဲ့တဲ့အကြောင်းမြန်မာအစိုးရပြောခွင့်ရက VOA ကိုပြောပါတယ်။အကြောင်းစုံကိုမှတ်ချင်းနိုင်ကတင်ပြပေးမှာပါ
။ဟုတ်ကဲ့ပါ။သမ္မတဦးသိန်းစိန်ရဲ့ဖိတ်ကြားချက်နဲ့မြန်မာနိုင်ငံကိုရောက်ရှိလာတဲ့ဂျာမနီသမ္မတဟာမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့ပတ်သက်လို့နှစ်ဖက်ခေါင်းဆောင်နှစ်ဦးတွေ့ဆုံချိန်မှာအတိအမှတ်ပြုထုတ်ဖော်ပြောဆိုခဲ့တဲ့အပြင်မြန်မာနိုင်ငံကတင်နေတဲ့အကျွေး90ရာခိုင်နှုန်းကိုရှော့ပစ်ဖို့သဘောတူလက်မှတ်ရေးထိုးခဲ့တဲ့အကြောင်းပြန်ကြားရေးဒုဝန်ကြီးဦးရဲထွတ်က VOA ကိုပြောပါတယ
်ကျွန်တော်နိုင်ငံရဲ့အသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးမှသူတို့အတိမတ်ပြူရဲချီကျူရဲနောက်ပြီးတော့သူတို့သိကျင်တဲ့အခြေအနေတွေမေးပါတယ်တမရာကြီးကလည်းကျွန်တော်တို့လုပ်နေတဲ့ပြုပြင်ပြောင်းလဲလုပ်ငန်းတွေရဲ့ရလဒ်ကောင်းတွေကိုရှင်းပြသလိုကြုံရတဲ့စိန်ခေါ်မှုတွေအကြောင်းလဲကျွန်တော်တို့ရှင်းပြပါတယ်နောက်တစ်ခုကတော့ကျွန်တော်တို့ဂျာမနီနိုင်ငံကကျွန်တော်တို့ကျွေးမီကျွန်တော်နိုင်ငံနဲ့ရှိနေတဲ့ကျွေးမီတွေက90ရိုင်းတုံးကိုရှော့ပြစ်ပြီးတော့မှကျန်တဲ့90ရိုင်းတုံးတော့ပြန်လဲပေးဆက်မဲ့စီစဉ်ကိုပြန်လဲပြင်ဆင်တတ်မှတ်တဲ့စာချုပ်ကျွန်တော်လက်မှတ်ထိုးပါတယ်
ဒါပြင်မြန်မာနိုင်ငံတွင်အသေးစားနဲ့အလက်စားစက်မှုလုပ်ငန်းတွေအတွက်ဂျာမနီကတိုးမြင့်ကူညီသွားမဲ့နည်းလမ်းတွေကိုလည်းဆွေးနွေးသဘောတူညီခဲ့ကြတယ်လို့ဥယျာထုတ်ကဆိုပါတယ်။အခုလိုဂျာမနီသမ္မတရဲ့ခီးစဉ်ဟာမြန်မာအတွက်အရေးပါတာကြောင့်အနာဂတ်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာဂျာမနီအပါအဝင်ဥရောပတမကရဲ့ကူညီပံ့ပိုးမှုကိုရနိုင်မယ်လို့မြန်မာအစိုးရကမျှော်လင့်ကြောင်းဥယျာထုတ်ကပြောပါတယ
်။ကျွန်တော်တို့ကတော့ဒီစီးစင်းဒီပေါ်တော့ဒီဂျာမန်ဝန်ကြီးချုပ်ကတော့ရှေ့မှာလာခဲ့တဲ့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကခေါင်းဆောင်တွေရောရဲ့စီးစင်းတွေကြောင့်ကျွန်တော်တို့နဲ့ဥရောပသမဂ္ဂရဲ့ပူးပေါင်းဆောင်မှုကပို့ပြီးတော့မှကျွန်တော်ပိုကောင်းမွန်လာမယ်။နောက်ပြီးရင်ကျွန်တော်တို့ရဲ့နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုနဲ့ငြိမ်းချမ်းတည်ဆောက်ရေးလုပ်ငန်းတွေမှာပို့ပြီးတော့မှဥရောပသမဂ္ဂကတရကျပါဝင်လာနိုင်မယ်လို့ကျွန်တော်တို့ယူကြည်ပါတယ်။
သမ္မတဦးသိန်းစိန်နဲ့တွေ့ဆုံပြီးတဲ့နောက်မှာဂျာမနီသမ္မတဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်တာဆန်းစုကြည်နဲ့လည်းနေပြည်တော်မှာတီချာတွေ့ဆုံဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံပြုပြင်ပြောင်းလဲရေးမှာရင်ဆိုင်နေရတဲ့စိန်ခေါ်ချက်တွေကိုပုံပွင့်လင်းလင်းဆွေးနွေးခဲ့ကြတယ်လို့ပါဝင်တက်ရောက်ခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးနိုင်ငံလင်းကပြောပါတယ
်။ကျွန်တော်တို့ဒီနေ့သမ္မတကြီးနဲ့တွေ့တဲ့အခါကျတော့ကျွန်တော်တို့ဇီကကြတော့ဒီအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ဆွေးနွေးတာရှိတယ်။သမ္မတကြီးကလည်းဒီမြန်မာနိုင်ငံပြည်ပြောင်းလဲရေးနဲ့ပတ်သက်လို့သူ့ရဲ့သဘောထားတွေပေါ့နော်အဲ့ဒါတွေကိုဆွေးနွေးကြပါမယ်။ကျွန်တော်တို့အန်တီဆွစုလွင်သုံးခွားလွတ်တော်ကိုယ်စားလှယ်ရဲ့အဲ့ဒါဦးမင်းဦးကျွန်တော်နိုင်ငံလေးရဲ့ကျွန်တော်သွားကြပါမယ်။ကျွန်တော်တို့လွေတွေပါခင်ဗျာပြီးတော့ကျွန်တော်တို့ပုံဝင်နေနေအဲ့လိုအမေနဲ့ဆွေးနွေးတာကျွန်တော်တို့သိရပါမယ်နော်။
ဒါအပြင်ဂျာမနီသမ္မတဟာနေပြည်တော်ကပြည်ထောင်စုလွတ်တော်ကိုသွားရောက်ပြီးလွတ်တော်ခေါင်းဆောင်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။တနင်္ဂနွေနေ့ကရောက်ရှိလာတဲ့ဂျာမနီသမ္မတနဲ့အတူအစိုးရဝန်ကြီးအဖွဲ့ဝင်တွေလွတ်တော်အမတ်တွေနဲ့စီးပွားရေးခေါင်းဆောင်တွေလည်းလိုက်ပါလာပြီးဂျာမနီမြန်မာစီးပွားရေးဖောရမ်ကိုတက်ရောက်ဖို့ရှိတယ်လို့လည်းဆိုပါရတယ်။1986ခုနှစ်နောက်ပိုင်းပြီးလို့ရှိရင်ဂျာမနီသမ္မတရဲ့ခီးစဉ်ဟာပထမဆုံးဂျာမနီနိုင်ငံထိပ်တန်းခေါင်းဆောင်တဦးရဲ့မြန်မာနိုင်ငံချစ်ကြည်ရေးခီးစဉ်ဖြစ်ပါရဲ့ရှင်။